ယခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေတုန်းကယခိုင်နယ်ရိုဟင်ဂျာတွေကြားလူမျိုးရေးဆန်ဆန်ပြစ်ပခါတွေဖြစ်ပွားခဲ့ပြီးအကြမ်းဖက်မှုတွေကြောင့်တိတ်နှက်ချီတဲ့ရိုဟင်ဂျာတွေနေရာစွန့်ခွာခဲ့ရပါတယ်။ဒီနောက်ပိုင်းယခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်လည်းယခိုင်စစ်ဘေးဒုက္ခသည်တွေတိတ်နှက်ချီနေရာစွန့်ခွာခဲ့ကြရပြန်ပါတယ်။ဒီဒုက္ခသည်တွေရဲ့နေရာမပြတ်နိုင်သေးတဲ့နောက်ဆုံးအခြေအနေယခိုင်ကနေသတင်းပေးပို့ထားတာကိုကျွန်မခွာညိုပြောပြပါမယ်ရှင်။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအာစာဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတပ်မတော်ဘက်ကလိုက်လံပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တာကြောင့်သိမ်းနှချီတဲ့ရိုဟင်ဂျာတွေနေရာစွန့်ခွာခဲ့ရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါ။လက်ရှိအချိန်အထိအဲ့ဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကသိမ်းနှချီတဲ့ရိုဟင်ဂျာတွေအနေနဲ့နေရာပြန်ဖို့ခက်ခဲနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စပြီးခဲ့တဲ့အစိုးရလက်ထက်လှုပ်ဆောင်ချက်အားနည်းမှုတွေရှိခဲ့သလိုလက်ရှိမှာလည်းမြန်မာနိုင်ငံနိုင်ငံရေးအကြက်တဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအခက်ခဲနေတော့မယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေတဲ့ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ
်။နော်မြင်လာတော့ဒီကျွန်တော်တို့အင်းစိန်အစိုးရဖြစ်နောက်ဒီမိုကရေစီဖြစ်ပေါ်လေကျွန်တော်တို့ဒီစနစ်တာကာလမှာလည်းမွတ်စလင်တွေတကာတကြီးတန်းသူရဲ့လိုအချက်တွေကကိုဖြစ်စေဖို့ဆိုရင်သူဒီဒေတာတွေမှာရှိနေတဲ့ဒီတွေနဲ့တဟားဇာတာဖြစ်မှုပေါ့နော်အဲ့ဒါကိုအတိကဟိုဦးစားပေးပြီးတော့လှုပ်ဆောင်ရမယ်ပြီးရင်ဒီပွင့်လင်းညင်သာဇော်နဲ့သူတို့ရဲ့နေရသူတို့နေရပြန်ဖို့ပေါ့နော်သူတို့ရဲ့ဒေတာကိုပြန်ဖို့အတွက်ဆိုတာကလည်းဟိုမဖြစ်နိုင်တော့မှလက်ရှိရှိနေတဲ့နေရာမှာသူတို့ဟာဒီလူတယောက်မှရပါခွင့်ရှိတဲ့အခွင့်အရေးတွေနဲ့ဟိုနေထိုင်ခွင့်တွေပေါ့နော်သူတို့ရဲ့ဒီကုန်သက်ကရှိသောနေထိုင်ခွင့်ပုံစံမျိုးကိုတော့ခံတီးပြီးဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ပေနဲ့တော့ဒီနိုင်ငံတကာမှာဟိုပေါ်ရှိုးပြယုံမျိုးပဲဟိုသူတို့ဟာဒီအဲ့လိုမျိုးပဲအဆုံးချခံနေရတယ်လို့ကျွန်တော်ကတော့သုံးသပ်မိတာဟုတ်တကယ်တမ်းကတော့သူတို့တက်ကလက်ရှိရှိနေဆုံးတော့မျောလင့်ချက်တော်တော်နေတာပေါ့ဘာကြောင့်လဲဆိုတော့လက်ရှိကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျေတေကာလပေါ့လေအဲ့တော့အဲ့ဒီအချိန်မှာသူတို့ရဲ့နေရာပြန်ဖို့ဆိုတာကတော့နည်းနည်းဟို knowledge တော်တော်ကိုနေတဲ့အချိန်နေရှိပါတယ
်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့လည်းဒုက္ခသည်စခန်းတွေမှာအခက်အခဲမျိုးစုံနဲ့နှစ်ချီကြပြီးနေထိုင်နေကြရတာကြောင့်မိမိမူလနေရာတွေကိုပြန်ကျင်းနေကြတာပါအစိုးရအနေနဲ့နေရာပြန်ဖို့စီစဉ်ပေးရင်နေရာပြန်ဖို့အဆင်သင့်ရှိတယ်လို့စစ်တွေမြို့တက်ကယ်ပြင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်လေးကပြောပါတယ
်ကျွန်တော်ဆက်ရုံဆုံးနာဒီမှာမူလနေရာကျွန်တော်နာဒီမှာကျွန်တော်ကနေရာပြန်ဖို့တက်ပြတာတက်ကြည့်တော့ကျွန်တော်ဗာလေးဆိုတော့ကျွန်တော်ကတော့လုပ်ပြီးတော့ကျွန်တော်ပြန်ဖို့အဆင်ပြေပ
ါလက်ရှိနေထိုင်ရတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေမူလနေထိုင်ခဲ့တဲ့နေရာတွေမှာရခိုင်တိုင်းရင်းသားတွေနေထိုင်နေကြတာကိုလည်းတွေ့ရပါတယ်ရိုဟင်ဂျာတွေနေရပြန်ရေးကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရိုဟင်ဂျာဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည်စခန်းတွေမှာရှိသလိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းတိမ်းနဲ့ချီပြီးရှိနေသေးပါဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခုတက်လာတဲ့စစ်ကောင်စီကပြောဆိုထားပေမဲ့အခုချိန်ထိလက်တွေ့ကြတဲ့ဖြေရှင်းဆောင်ရွက်မှုတွေမရှိသေးပါဘူးရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေတင်မဟုတ်ပဲပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လဲဒေသခံရခိုင်လူမျိုး2,000ကျော်လောက်နေရာစွန့်ခွာခဲ့ရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။လက်ရှိချိန်မှာတော့တပ်မတော်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နေတာ9လနီးပါးရှိနေတာကြောင့်စစ်ဘေးဒုက္ခသည်တွေတဝက်ကျော်လောက်နေရာပြန်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေအတွင်းကြေးရွာတွေမိရှုခံခဲ့ရတာကြောင့်နေအိမ်တွေမရှိတော့တဲ့အပြင်စစ်ကြံလက်နက်တွေမြေမြုပ်မိုင်းတွေနဲ့တပ်မတော်ကကြေးရွာတွေနားမှာတပ်ဆွဲထားတာတွေကြောင့်စစ်ဘေးဒုက္ခသည်3,000ကျော်လောက်ကတော့နေရပ်ပြန်ဖို့ခက်ခဲနေပါတယ်။စစ်ရှောင်တွေနေရပ်ပြန်ရေးနဲ့ပတ်သက်ပြီးကြောက်တော်မျိုးနယ်ကစစ်ရှောင်တဦးဖြစ်တဲ့ဦးမောင်ထွန်းခင်ကအခုလိုပြောပါဗျ။အ
ော်အဲ့ဒါကလေကျွန်တော်တို့ရော်တွေကိုစစ်တပ်ကမင်းချိုးလိုက်တာတွေရှိတဲ့အဲ့ဒီမှာနေဖို့ထိုင်ဖို့ကအိမ်ရာမရှိဘူးပြည်ရန်ရောကိုပြစ်ပြီးတော့တနေ့ကြော်ကြော်ဒီမှာစေဖြစ်ချောင်းစကမ်းမှာလာပြီးနေလာရတယ်ဆိုတော့အဲ့ဒီရောတွေကိုသူတို့နေမှာဆိုတော့တည်တဲ့အတိုင်းပဲလေဟိုတင်းငယ်တို့ဒနင်းတို့ပို့ထားရတာဆိုတော့အဲ့ဒီဟာတွေကိုပြန်လေပြုပြင်ဖို့အတွက်အရှင်လိုတယ်ပြည်ရန်ကျွန်တော်တို့ကအဲ့ဒီနေရာမှာမိုင်းတွေကိုမရှင်းလင်းရသေးဘူးဆိုတော့မိုင်းအန်ဒီကကျွန်တော်တို့အခု ဒီနေရာမပြောင်းတော့မှအဲ့ဒီနေရာမှာကျွေးတဲ့နော်တွေနေမိပြီးတော့မိုက်ပတ်ပြီးတော့သင်နေကြတဲ့ဟိုလူတွေရှိတယ်ယောသားတွေရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီဟာလေးကိုရှင်းပေးပြီးမှကျွန်တော်တို့ပြန်ထိုင်မယ်အဲ့လိုသဘောပါပဲပြီးရင်ဟိုမိုးရသည်ရောက်ပြီဆိုတော့နေဖို့ထိုင်ဖို့အတွက်အိမ်မရှိရင်ဘယ်လိုလုပ်ပြီးကျွန်တော်တို့အစီအပြေနိုင်မှာလဲအဲ့ဒါကြောင့်ကျွန်တော်တို့ဒီတ
tre, the chu jiwari ma ni in we sao be ni rare le she the lo, ni yap yambo kakeni re si shao ni dwele, talk bamuri sabido lo be doa melu, ya kind be ne sikongzi pioguya ula tinga, vio ego piotara shibare. Pina gongzi ne, lumu went and gaze in ne bianle nia chata yu wunji tanaro puwambi, sibi shang to kate re ni yap jana ye season sang yu ni re lo, anava in rebecca piotavare. ဒါပေမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားနပ်ရိတ်ခါမလုံလောက်တာတွေမိုးရာသီအတွက်အမိုးကလုံခြုံတဲ့နေအိမ်တွေပြန်လည်တည်ဆောက်ဖို့လိုအပ်နေတာတွေလည်းရှိနေသေးတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေဘက်ကပြောနေကြပါတယ်ရှင်။